ရခိုင်ပဋိပက္ခအတွင်းကုညင်ရေးလှုပ်သားတွေအပါအဝင်အရသားတွေကိုနိုင်ငံတကာလူသားချင်းစာနာမှုဥပဒေတွေနဲ့အညီအကာအကွယ်ပေးဖို့ကုလသမဂ္ဂအသွေးအမှုချုပ်ကထပ်မံတိုက်တွန်းတောင်းဆိုပါတယ်။စစ်မဲ့ဖြစ်ပွားမှုတွေကိုရဆိုင်ပြီးတော့ဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးဆောင်ရွက်ကြဖို့လည်းတိုက်တွန်းပါတယ်။မင်းပြမြို့နယ်အတွင်းလေကြောင်းတိုက်ခတ်မှုအပါအဝင်စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်အရသားအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းကုလသမဂ္ဂထုတ်ပြန်ချက်မှာဖော်ပြပါတယ်။မင်းပြမြို့နယ်အတွင်းမွတ်စလင်ကျေးရွာတစ်ခုကိုမတ်လ18ရက်နေ့ကစစ်ကောင်စီကလေကြောင်းတိုက်ခတ်မှုကြောင့်အရသား20ကျော်သေဆုံးပြီး20ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ VOA ကသတင်းရရှိပါတယ်။စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိပါဘူး။ရခိုင်ပြည်နယ်ရင်းမူလာကလေးကရှိပြီးသားခွဲခြားဆက်ဆံမှုတွေနဲ့အားနည်းတဲ့လူမှုအတိုင်းအဝန်ဟာအခုပဋိပက္ခတွေကြောင့်ပိုးပြီးတော့အခြေအနေဆိုလာတယ်လို့ကုလသမဂ္ဂထုတ်ပြန်ချက်မှာပါရှိပါတယ်။လူမှုအတိုင်းအဝန်ကြားတင်းမာမှုတွေတိုးမလာအောင်လို့သက်ဆိုင်သူအားလုံးကာကွယ်ကြဖို့လည်းတိုက်တွန်းထားပါတယ်။